ဟုတ်ကဲ့ဒေါက်တာဇီယာသက်ခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာကျောင်းနေရွယ်7နှစ်အထက်တွေကိုပါကာကွယ်ဆေးထိုးပြီးမကြာခင်မှာကျောင်းတွေပြန်ဖွင့်ဖို့ရှိနေတာအတွက်နိုင်ငံတကာတွေ့ကြုံနေရဆိုင်ဘလို့အဓိကစပြီးတော့အကြံပြုခြင်းလဲ
နံပါတ်1တစ်ချက်ကပေါ့နော်ကျွန်တော်တို့ဒီနိုင်ငံမှာဘလို့နည်းနဲ့ကျောင်းတွေဖွင့်ရလဲဆိုတဲ့ဟာကိုရှင်ပြီးတော့ပြောပြပါပေါ့နော်ဆိုတော့ကျွန်တော်တို့ဒီနိုင်ငံမှာကလေးကျောင်းတွေမဖွင့်နေမှာပထမဆုံးတက်ကလေးတွေဖွင့်ရတယ်ပေါ့နော်ဒီတက်ကလေးတွေဖွင့်နေချိန်မှာနံပါတ်1ချက်ကသူတို့နှစ်ပတ်တစ်ခါဆွတ်ရပါတယ်တချို့တက်ကလေးတွေဆိုရင်တစ်ပတ်တစ်ခါတော့ဟိုနှာခေါင်းထဲကိုဆွတ်ပါတယ
်ဆေးဆေးရတာပေါ့နော
်ဟုတ်တယ်ဒါကတော့ဒီနိုင်ငံမှာအခုချိန်မှာတော့ပေါ်ခြင်းတော်ခြင်းဖြစ်နေတဲ့အတွက်ကြောင့်ဒီကိစ္စကတော့ပမာနိုင်ငံတော့တည့်ရိုက်ကြည့်တော့အကျိုးမှုဝင်ပေါ့လေဆက်ပမာနိုင်ငံမှာဒီလို PCR ဆစ်ဖို့တော့ကနည်းနည်းလေးတော့ခက်ခဲသေးရဲ့အချင်းတော်တော်လေးကိုခက်ခဲနေတဲ့အခြေအနေတခုတော့ရှိတာပေါ့ဒီလောက်တော့မပေါ်သေးဘူးပေါ့နော်နံပါတ်1တစ်ချက်ကစာသင်ခန်းတွေထဲမှာဆရာဆရာမတွေကိုဗက်ဆင်းထိုးဖို့လုပ်ပါတယ်တက္ကသိုလ်တွေဖွင့်ပြီးွားတဲ့အချိန်ကြတဲ့ခါကြတော့ချင်းပြီးတဲ့ခါမှာဒီတာမန်လူဒန်းစားတွေတော်တော်များများကိုဖွင့်ပြီးသွားပြီးဗက်ဆင်းတွေထိုးပြီးွားပြီးပေါ့နော်အဲ့လိုအချိန်တွေရောက်လာတဲ့ခါကြတော့မှသူတို့ကျောင်းတွေစပြန်ပေးဖွင့်ပါတယ်
ဟုတ်ကဲ့ဆရာအဲ့တော့တာမန်လူဒန်းစားအတော်များများဒီဖွင့်ပြီးကာကွယ်ဆေးထိုးပြီးသားအချိန်ဆိုတာကဘလို့အတိအကျကိုဆိုလိုတာလဲဆရာ
သူတို့ကဒီကျောင်းတွေကိုဖွင့်တဲ့ခါမှာအေးငါတို့ကလေးတွေကိုဗက်ဆင်းထိုးလိုက်ပြီးွားပြီးကျောင်းတွေဖွင့်လို့ရတယ်ဆိုတာဒါမျိုးကမရှိပါဘူးဒီ strategy မရှိပါဘူးဘာဖြစ်လို့လဲဆိုတော့ the strategy ကဘာလဲဆိုတော့ကလေးတွေကျောင်းမဖွင့်ရင်ကမှဖွင့်မယ်မြို့နယ်ဥပမာပြောရလို့ရှိရင်ရန်ကင်းဆိုရန်ကင်းမြို့အဲ့မြို့မှာဘလောက် percentage ဗက်ဆင်းထိုးပြီးသွားပြီလဲတမျိုးနယ်လုံးမှာထားပါတော့အကိုရယ်အခုပမာနိုင်ငံမှာသူတို့ပြောတာကဘယ်လို20ရာခိုင်နှုန်းလို့ပြောရဟုတ်တယ်မလားဆိုတော့ကျွန်တော်စဉ်းစားကြည့်တာလေ example ပြောရလို့ရှိရင်ရန်ကုန်မြို့မှာရှိတဲ့ရန်ကင်းမြို့နယ်လေးတစ်ခုမှာဘလောက်ဖြစ်နိုင်မှာတော့ရန်ကင်းတမျိုးနယ်လုံးမှာ50ရာခိုင်နှုန်းရှိပြီလား50ရာခိုင်နှုန်းရှိလို့ရှိရင်တော့ကျောင်းဖွင့်နေဟာပြဿနာသိမ့်မရှိဘူးလို့ထင်တယ်ဒါကိုကျွန်တော်တို့ကစကားပြောတာပါရန်ကင်းတမျိုးနယ်လုံးမှာ100ရာခိုင်နှုန်းတော့ပဲရှိနေသေးတယ်ဆိုလို့ရှိရင်ကျောင်းဖွင့်နေကျောင်းဝကလေးတွေကိုလည်းဗက်ဆင်းထိုးပေးလို့လေဒီရောဂါထပ်မဖြစ်လာဘူးဆိုတော့ဘယ်လိုမှမပြောနိုင်ဘူးကိုရဘာဖြစ်လို့လဲဆိုခလေးတွေကနေတစင်မိဘတွေကိုကူတာလားမိဘတွေကနေတစင်ခလေးတွေကိုကူတာလားဆိုတော့ဒီနေ့ဒီချိန်ထိဘယ်သူမှတိတိကျကျမပြောနိုင်ဘူးပြောနိုင်တဲ့ဟာတစ်ချက်တော့ရှိတာခလေးတွေမှာဒီရောဂါဖြစ်လို့ရှိရင်လူကြီးတွေလောက်တော့အသက်ဆုံးရှုံးမှုမရှိဘူးဆိုတာပဲပြောနိုင်တာရှိ
ဟုတ်ကဲ့ဆရာနောက်ရောဒီကျောင်းဖွင့်တာအတွက်ဘာတွေထပ်ထည့်စဉ်းစားဖို့အကြံပြုချင်သေးလဲဆရာ
နောက်တစ်ခုကပမာနိုင်ငံမှာအခုလက်ရှိထိုးတဲ့ Sinopharm Sinovac ပေါ့နော်ထိုးတာပဲရှိတာ data ဆိုတာတရားဝင်တကဘာလုံးမှထွက်လာတဲ့ official data ဆိုတာ Sinovac ကခလေးတွေကိုထိုးထားတဲ့ official datadata တစ်ခုပဲရှိတယ်သုံးနေတဲ့နိုင်ငံတွေရှိပါတယ်ဒါပေမဲ့သုံးနေတဲ့နိုင်ငံဆိုတာဒါ data မထွက်သေးပါဘူး data ထွက်မှကျွန်တော်တို့ကပြောနိုင်တာပါအခုကျွန်တော်နားလေသလောက်ကပေါ့နော်ဒီ Sinovac ကိုကျောင်းနေမှာအခုထိုးနေတဲ့ဟာကြီးပေါ့နော်ဒီမှာ Argentina မှာထိုးတာရှိတယ်လို့ပြောပါတယ်မှန်ပါတယ်အဲဒါပေမဲ့သူကထိုးထားတော့မရှိသေးတာလေထိုးပြီးတော့ရလာတဲ့ result ကိုကျွန်တော်တို့ကမသိသေးဘူးပေါ့နော်ထိုးထားတဲ့ကလေးတွေမှာဘယ်နှယောက်ပြည့်ဥပမာအခုဆိုရင် example ပြောရလို့ရှိရင်ကျွန်တော်တို့ဒီ CDC ဆိုလို့ရှိရင်အခု6လ data ထွက်လာရပေါ့ကိုတို့ကျွန်တော်တို့ထိုးခဲ့တာဆိုရင်6လကျော်လာတဲ့ခါမှာ6လ data ထွက်လာပြီးွားလို့ရှိရင်နောက်ထပ်9လ data ထွက်လာမယ်ဆိုတော့အဲ့လိုမျိုးတွေပုံမှန်မူတည်ပြီးတော့ဒီ vaccine တစ်ခုကဘလောက်ကြီးအထိကို effective ဖြစ်တယ်လဲကာကွယ်ပေးနိုင်တယ်ဘလောက်ထိဆိုးကျိုးကိုကာကွယ်ပေးနိုင်တယ်လဲဒါမှမဟုတ် vaccine ထိုးထားပြီးတော့ဘလောက်ထိဒီယောဂလက္ခဏာဆိုးဆိုးဝါးဝါဖြစ်ပြီးတော့အသက်ဆုံးရှုံးတဲ့လူရောရှိရလားရှိနိုင်သလားဆိုတော့ဒီ data တွေကဒါ post vaccine ဖြစ်လာတဲ့ data တွေပါဒီအခုဗမာနိုင်ငံမှာထိုးနေတော့ပြုတ်ပြလာတဲ့ vaccine ကsafety အရဘာမှကြောက်စရာတော့မရှိဘူးလို့ထင်တယ်။ဘာလို့လဲဆိုတော့ kill virus ဖြစ်တယ်ဆိုတော့
အန္တရာယ်တော့မရှိနိုင်ဘူးပေါ့နော်
။ဟုတ်ကာကွယ်ဆေးထိုးလို့ဒုက္ခရောက်မဲ့အန္တရာယ်တော့မရှိတော့နိုင်ဘူး။ဒီကျွန်တော်တို့လက်ရှိကျွန်တော်တို့ဒီနိုင်ငံမှာသုံးတဲ့ဆေးတွေတည်းနိုင်ရှင်နော်။ဒီမြန်မာဆိုတဲ့ဆေးတွေကတော့ဒီ new technique ဖြစ်တဲ့အတွက်ကြောင့်ဒေတာပေါ်ကနေတဆင့်ပေါ့နော်။အဲ့ရနေ base ကိုယူပြီးတော့ထိုးထားတဲ့အပိုင်းတွေလည်းပါတာပေါ့နော်။ဒါပေမဲ့ခုနလိုမျိုးပေါ့မြန်မာနိုင်ငံမှာခုလက်ရှိထိုးနေတဲ့ vaccine တွေeffectiveness ကိုခေါ်ရဲ vaccine ရဲ့ဘလောက်ကြီးအထိအကျိုးသက်ရောက်မှုရှိမလဲဆိုတဲ့အပိုင်းကနောက်6လနဲ့နောက်တစ်နှစ်ကြာမှကျွန်တော်တို့သိရမယ့်အပိုင်းပါ
ဟုတ်ကဲ့ဆရာကျောင်းတွေဖွင့်ပြီးရင်ရောဘာတွေကိုလုပ်ဖို့ကြိုးပြင်ထားတယ်လို့ဆရာ
ကျောင်းတွေဖွင့်တဲ့အချိန်မှာလေတချို့ကျောင်းတွေမှာပြန်ပြီးတော့ဟို state တစ်ခုနဲ့တစ်ခုတော့ပွာတာပေါ့နော်ဒီတတ်မှတ်ထားတဲ့ဥပဒေအနေထားတော့ဒါပေမဲ့အများစုတော့ state တွေမှာကျောင်းတွေမှာဆိုရင်ကလေးတွေကိုလည်းစစ်ရပါတယ် temperature လည်းချက်ရပါတယ်နောက်တစ်ခုကတော့တချို့သော state တွေကတော့နည်းနည်းလေးaggressive ရှိတယ်ဘာလို့ရှိတယ်ဆိုတော့ចောင်းသားဒီအခန်းထဲမှာတယောက် positive ဖြစ်လိုက်လို့ရှိရင်တခန်းလုံးမှာရှိတဲ့ចောင်းသားတွေအပုံလုံး14ရက်တိတိအင်ဂျန်ဆိုပြီးတော့လုတ်ခဲ့တဲ့ state တွေရှိပါတယ်ဒီနေ့ဒီချိန်ထိလည်းရှိပါတယ်အဲ့ဒါကိုယ့်ရဲ့မြို့နယ်မှာရှိတဲ့ចောင်းអုပ်ရဲ့ကိုယ့်ရဲ့မြို့နယ်မှာရှိတဲ့ governor လို့ခေါ်တဲ့
ပုံချော်ရည်မှု
ပုံချော်ရည်မှုပေါ့နော်သူတို့ရဲ့အမိန်ပေါ်မှာမှုတည်ပါတယ
်ဟုတ်ကဲ့ဒီကာကွယ်ဆေးထိုးပြီးတာအပြင်ပေါ့နော်ခုနကပြင်ပမှာရှိတဲ့ဒီအများစုကလည်းတစ်ခုလုံးနေတာကလည်းအများစုထိုးပေးထားပြီးတော့ဒီကြားထဲမှာပုံမှန်ဆေးစစ်တာလေးလို့ကအရေးကြီးလာတဲ့သဘောပေါ့နော
်ဟုတ်ပါတယ်ဆေးစစ်တယ်နောက်တစ်ခုကအရေးကြီးဆုံးအပိုင်းကတော့ မိဘတွေပေါ့နော်ထားပါတော့ကလေးတွေကြောင်းတွေဖွင့်အကြောင်းတွေပို့တယ်ပဲထားပါဆိုကလေးကနှာစည်းတယ်ဆိုလို့ရှိရင်မပို့ပါနဲ့ကလေးကနေမကောင်းဆိုရင်ကလေးတွေကပြောပါပါနေမကောင်းအကြောင်းမသွားခြင်းဘူးကိုယ်ရက်တွေကလေးတွေဆိုရင်တော့အဖျားလေးတွေတက်လာတယ်ပေါ့နော်အစာမစားခြင်းဘူးအခုဒါဒေါက်တာမာတော့ကတော့ကျွန်တော်တို့ကဗမာနိုင်ငံမှာကျွန်တော်လည်းနည်းနည်းပါးပါလူတန်းစားတွေကုခဲ့ပူပါတယ်ဒေါက်တာကျွန်တော်ဆိုလို့ရှိရင်ဘာစေးမှမစစ်ခဲ့ဘူးပမာဏနဲ့ဘာလို့စစ်လို့လည်းမရခဲ့လို့ဘာနဲ့ပဲကျွန်တော်တို့ကုခဲ့လဲဆိုတော့အဲလူနာရဲ့ယောဂလက္ခဏာဖြစ်တဲ့ဒေါက်တာကအရန်တည်တာတယ်လုံးဝမတူတဲ့တစ်ချက်ကအရန်နှုံးတာဟိုကျွန်တော်တငယ်ချင်းတွေဒီနိုင်ငံမှာလည်းဒီလိုပဲနှုံးတာအဲ့လိုပဲကျွန်တော်လည်းလုပ်ခေါ်ကြမယ်လေဆိုရင်ပြောရန်နှုံးတာပဲဘယ်လိုလုပ်ရမှမသိဘူးလေဆိုတော့အဲနှုံးတာလေးတစ်ချက်နဲ့တိတိတတောင်လုပ်လို့ရဆိုတော့ဟိုသားစုတွေပေါ့နော်နောက်တစ်ခုကကိုယ့်ရဲ့ဆွေမျိုးသားချင်းတွေယောဂလက္ခဏာပြောလို့ရှိရင်ဖြစ်နိုင်လို့ရှိရင်လူစုလူဝေးရှိတဲ့နေရာတို့ပွဲလန်းတပင်တို့အများစုနဲ့အဲ့လိုပွဲလုံးမဲ့ဟာတွေဆိုအဲ့ဒါယူရှောင်ရှားလိုက်ပါကိုယ်အဲ့လိုမျိုးလှုပ်လိုက်ခြင်းအပြင်ကိုယ်ကလေးလေးပဲဖြစ်ဖြစ်ကိုကိုယ်တိုင်ရပဲဖြစ်ဖြစ်မသွားလိုက်ဘူးဆိုလို့ရှိရင်ဟိုလူပေါင်းမြောင်များစွာရဲ့အသက်ကိုကင်နိုင်ပါလိမ့်မယ်ဘာဖြစ်လို့လဲဆိုတော့ဒီ Delta ကို example ကျွန်တော်ပြောတာပေါ့နော် Delta အရန်ကူတာမြန်တဲ့အတွက်ကြောင့်တယောက်ကနေတစ်ဆင့်အဲ့တခန်းထဲမှာရှိတယ်လူရောက်40ရှင်40လုံးဒီမှာကူးသွားမှာ
ဟုတ်ကဲ့နောက်ဆုံးရောက်ပါမှာခြင်းနဲ့လဲဆရာ
ဒီယောဂါကိုကာကွယ်တဲ့နီလန်တကူကကာကွယ်စေးထိုးခြင်းအပြင်သွားလို့ရှိရင်နှာခေါင်းကိုဖြစ်နိုင်လို့ရှိရင်တက်ပါပတ်စကားစီးလို့ရှိရင်နှာခေါင်းကိုတက်ပါလက်ကိုမကြာခဏဆေးပါဖြစ်နိုင်လို့ရှိရင်အိမ်ပြန်ရောက်လာလို့ရှိရင်လက်ဆေးပါအိမ်အပြင်ကဝစ်လာတဲ့အဝတ်အစားတွေကိုအိမ်ထဲထီကိုမတည်လာပါနဲ့မပြောချင်တဲ့သဘောအိမ်ရောက်လို့ရှိရင်အဝတ်အစားကိုလဲပါကိုယ့်အိမ်မှာအပြင်ကအဝတ်နဲ့ထမင်းထိုင်စားတာတို့အကောက်ပြီးတော့တဲလိုက်တာမျိုးတို့ဒါမျိုးတွေကိုရှောင်ရှားပေးပါ
ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်